မင်္ဂလာပါ။စကားရွေးချယ်သုံးနှုန်းတာအရေးကြီးပါတယ်။အရေးကြီးလို့လဲအကြောင်းတိုက်ဆိုင်တိုင်းဝိုင်းဖွဲ့ခဲ့ပါတယ်။ပူပူနင်းနွေးတွေ့ကြုံနှစ်ရက်ကိုအကြောင်းပြုပြီးဒီတစ်ပတ်ဝိုင်းဖွဲ့လိုက်ရပြန်ပါပြီ။ចောင်းသားလေးတွေထောင်ကလွတ်လာတဲ့အခါကြုံရကြားရတာတွေကစိတ်လှုပ်ရှားစရာကောင်းလာပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဂျင်ညာချက်ကြားရကလေးကဝမ်းမြောက်ဝမ်းသာစပြုပါပြီ။ကိုယ်ဆန္ဒကိုအကြမ်းမဖက်အေးအေးဆေးဆေးတည်တည်ငြိမ်ငြိမ်ဖော်ထုတ်တာဟာခလေးတွေရတတ်တဲ့အခွင့်အရေး။ဒီအခွင့်အရေးကိုတားဆီးပိတ်ဆို့ရင်ကိုပဲတားဆီးပိတ်ဆို့သူရဲ့အလွန်ပဲ။အခုတော့တားဆီးပိတ်ဆို့ရုံမဟုတ်ထောင်တွင်အကျဉ်းချထားလိုက်သေးတယ်။အာနာကိုအလွဲသုံးစားလုပ်တဲ့အရာမျိုးမှတာရုခေါ်တဲ့နတ်လူရဲ့လို့ဘယ်မှရှိနိုင်မှာတော့။ဆက်ဆုပ်တဲ့သူကိုဆက်ဆုပ်တနာတဲ့သူကိုတနာတာလူသဘာဝပဲပေါ့စာနာရမယ့်ကလေးတွေအချုပ်နှောင်ကလွတ်မဲပြောလွတ်တဲကြရတဲ့အခါကိုအပါအဝင်တတိုင်းတနိုင်ငံလုံးဝမ်းသာအဲလဲဖြစ်ကြတာမဆန်းပါဘူးဒါပေမဲ့ထောင်ကလွတ်ပြီးအပြုအမူတွေကြတမျိုးတမီစိတ်လှုပ်ရှားရပြန်ပါတယ်တပိတ်ကမပြီးသေးဘူးတပိတ်ကမှောက်အောင်မတဲ့ဒီအတန်ကြားရတဲ့အခါလူမှုရေးစာမျက်နှာပေါ်မှာဝေဖန်တဲ့ညီညံတက်လာပါတယ်။အရင်ကចောင်းသားတွေနဲ့တသားတည်းရှိတဲ့ပြည်သူတွေကိုယ်တိုင်ကအဲ့ဒီတွေးကြော်တန်ကိုမနှစ်မမြို့မလုံးမလားဖြစ်ကုန်ကြတာထင်ရှားပါတယ်။ချစ်ခင်ရင်စွဲចောင်းသားလူငယ်တွေအတွေ့စိတ်မကောင်းကြီးစွာဖြစ်ရပါတယ်။ဘာကြောင့်များပါလဲ။အပြေရှားကြည့်နေမိပါတယ်။ကို့မှာကနိုင်ငံရေးအမြင်မရှိတော့ဘာသာစကားဘက်ကပဲလှည့်တွေးမိပါတယ်။တပိတ်မှောင်ဆိုတဲ့အတုံးနှုံးကများပြည်သူတွေနားခါစရာဖြစ်သွားလေပြီလားမွေးစားကမနေ့တနေ့အထိနိုင်ငံရေးအပူဟတ်ခဲ့တဲ့ပြည်သူတွေခမနိုင်ငံရေးအိုအေစစ်တွေ့မဲကြံကားရှိသေးတပိတ်မှောင်ဆိုတဲ့အပူဓာတ်ပြင်းတဲ့ဇကားကြီးကိုဘလို့လို့နားဝင်ချိုနိုင်ပါမလဲနောက်ပြီးတပိတ်မှောင်ဆိုတဲ့ဇကားသုံးရတဲ့ကာလပုဂ္ဂလကရောဟုတ်ရဲ့လားကျောင်းသားလေးတွေအချုပ်နှောင်တဲ့ပုတ်လိုက်တဲ့ကာလကဒီမိုကရေစီအစိုးရဆိုပေမဲ့အပီအပြင်းမဟုတ်အပီအပြင်းဖြစ်အောင်အားထုတ်နေတဲ့ကာလမဟုတ်ပုံကိုယ်ရေးကြည့်ပြန်တော့အာဏာအညစ်အကြေးပေးရနေတဲ့ပုံကိုယ်ရေးအခုကနဲ့တခြားစီခုကာလခုပုံကိုယ်ရေးစီသွားပြီးတပိတ်မှောက်တဲ့အော်နေတာအလုံးမဟုတ်ပါမလားဘယ်အတိပေနဲ့များတပိတ်မှောက်လို့သုံးပါလေဒီလိုစဉ်းစားနေတော့မှာပဲ RFA နဲ့တွေ့ဆုံခဲ့မှာចောင်းသားတူចောင်းသူတူရဲ့အဖြေကိုကြားလိုက်ရပါတယ်မှန်တာဝန်ခံရရင်ရှင်းချက်ကိုနားမလည်သေးပါဘူးကိုကိုရိုင်းအတွက်လူငယ်နှစ်ဦးရှင်းပြပုံဘလုံးပထွေးဖြစ်နေပါတယ်ခလေးတွေကလိုမယ်မဆိုချင်ပါဘူးကိုရိုင်းကနားဝေးတာဖြစ်နိုင်ပါတယ်ဒါကြောင့်အဘိဓာန်နဲ့ကိုပဲကိုကားပြီးအစီရင်ခံလိုက်ချင်ပါတယ်တပိတ်မှောင်ဆိုတဲ့ဝေါ်ဟာရကိုဖွင့်ထားတာကဒီလိုပါ1အဆက်ဆံမပြူပဲပါထားသည်ဖယ်တင်ထားသည်2လိုလားချက်ကိုလိုက်လျောစီရန်အလုတ်တာဝေးများကိုမလုတ်ဖဲနေသည်နယ်အနေနဲ့အဖွင့်တစ်ခုကျန်နေပြီမလိုအပ်လို့ဆက်အစီရင်မခံတော့ပါဘူးအဖွင့်ကိုကြည့်လိုက်ရင်တပိတ်မှောင်ဆိုတဲ့ဇကားရဲ့အဓိပ္ပာယ်ဟာပြင်းထန်ပါတယ်အဖွင့်တစ်ခုပုံကိုတူးကိုပါထားဖယ်ထားရပါလိမ့်မယ်လုံနေကြအလုပ်တွေကိုမလုပ်ဖဲနေရပါလိမ့်မယ်ဒီအစိုးရလက်ထက်ဆိုတော့အစိုးရကိုအဆက်ဆံမလုပ်နေရပါလိမ့်မယ်စင်ကျင်ဖို့ကောင်းတဲ့အတုံးနှုံးတစ်ရက်ပါချစ်ခင်ရင်းနှီးစိတ်အကြောင်းခံနဲ့ဆိုတဲ့ဇကားပါရှင်နောက်အတုံးတစ်ခုကလွတ်တော်သုံးဘာသာစကားနဲ့ဆိုင်ပါတယ်လွတ်တော်သုံးစကားဆိုတာဆန်စကားဖြစ်ရမှာပါပြည်သူကအလေးထားမှတ်သားရမယ့်စကားဖြစ်ရမှာပါရှေးရှေးမင်းတွေလက်ထက်လူခန်းခန်းနာနာဝါဝါကြွားကြွားဖြစ်ဖို့မလိုပေမဲ့မှန်မှန်ကန်ကန်ဖြစ်ရပါမယ် AP 6ရဲ့ကလွတ်တော်ကိုယ်စားလှယ်တွေကိုစားပီးဖို့ရမှာပီးဖို့စားကိုပန်ကြားလွာလို့ခေါင်းတက်ထားပါတယ်ဒုတိယအကြိမ်မြောက်ပြည်သူ့လွှတ်တော်ပထမပုံမှန်အစည်းအဝေး19ရက်မြောက်နေ့ကို2016ရဲ့တနင်္လာနေ့နာနဲ့စဲနာရီချိန်တွင်ကျင်းပမည်ဖြစ်ကြောင်းပန်ကြားအပ်ပါသည်ပြည်သူ့လွှတ်တော်လို့ရေးထားပါတယ်ပန်ကြားဆိုတဲ့အသုံးဟာသိညော်ပါမလားဆိုတာစဉ်းစားစရာပါအရင်လွှတ်တော်ဟောင်းကသုံးမသုံးမသိပါဘူးဒီစကားသုံးလိုက်တော့ကိုကိုကိုနှင်းချတန်းနိဝါဒတန်းပေါက်တာမှန်ပါတယ်ဒါပေမဲ့စာထုတ်တာပြည်သူ့လွှတ်တော်ပါနိုင်ငံတော်အထုအထိပ်ဥပဒေပြုဌာနကြီးပါနှိမ်ချစရာမလိုပါဘူးအာဏာသန်ပါဝါသန်မပါလွန်းရင်ပြီးတာပါပဲနောက်ပြီးပန်ကြားဆိုတာရောဟုတ်ပါမလားပန်တောင်းပန်ခွင့်ပန်တို့ထဲကပန်ကတိုးရှိုးတဲ့အတိပဲဆောင်ပါတယ်မြမအဘိဓမ္မာပန်တလုံးသေးကိုပဲလေးစားစွာခွင့်တောင်းသည်လို့ဖွင့်ပါတယ်လွတ်တော်ပြန်စားရမယ်ကျင်ညာရာကိုခွင့်တောင်းနေဖို့မလိုပါ အတိပေးပါသည်ကြီးညာပါသည်ဆိုရင်စာလက်ခံသူကိုအမိန်ပေးရမရောက်ဘူးလို့ယူဆပါတယ်အင်္ဂလိပ်ဘာသာစကားမှာအပေါ်ကအောက်ကိုတခုတတိပေးခြင်းရင်သုံးလေ့ရှိတဲ့စကားက a friendly reminder တဲ့မိတ်ဆွေဝတရားအတိုင်းတတိပေးတာပါနော်ဆိုတဲ့သဘောပေါ့အောက်လူကစိတ်မခုအောင်ဘာသာစကားယဉ်ကျေးပြတာပါသူကိုစီးပိုးရမရောက်တလို့ကိုလည်းဟမ်းမပြက်ပါဘူးအခုအစီရင်ခံခဲ့တာကိုအတွေးကိုအမြင်တက်တဲ့ပါကိုထင်တိုင်းရာနှုံးပြေမှန်ရမယ်လို့တရေသေးမပြောရဲပါသဘောမတူလို့ဆွေးနွေးလာရင်ဘသူစကားမဆိုတလေးတစားနားထောင်စဉ်းစားမှဖြစ်ကြောင်းပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ